အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ရဲ့ညာလေယုံဖြစ်သူကင်ဂျွန်ချွန်နဲ့နယူးယောက်မှာဒီနေ့ထပ်မံတွေ့ဆုံဆွေးနွေးနေပါတယ်။သမ္မတ်ထရန့်ကတော့ဆွေးနွေးမှုတွေကချေချောမောရှိနေတဲ့အကြောင်းနဲ့စင်ကာပူနိုင်ငံမှာဇွန်လ12ရက်နေ့ကျင်းပမယ့်ထိပ်သီးဆွေးနွေးပွဲတွေဖြစ်မြောက်လိမ့်မယ်လို့မျှော်လင့်ကြောင်းပြောဆိုခဲ့တာပါ။အမေရိကန်သမ္မတ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရှေ့လာတဲ့ထိပ်သီးတွေ့ဆုံနိုင်မယ့်အလားအလာနဲ့ပတ်သက်လို့မနေ့ကအလို့သဘောညစာဆိုင်ရင်ကောင်းမွန်မှုဆွေးနွေးဖြစ်တဲ့အကြောင်းလဲဝန်ကြီးပွန်ပီယိုကပြောဆိုထားတာပါ။နိုင်ငံထိပ်သီးခေါင်းဆောင်တွေမျက်နှာချင်းဆိုင်တွေ့ဆုံနိုင်ရေးတန်တမာရေးအရဆက်လက်ကြိုးပမ်းနေကြမှာပဲ။မနေ့ညကအဆင့်မြင့်တောင်းရှိသူတွေတွေ့ဆုံဆွေးနွေးခဲ့တာနဲ့ပတ်သက်လို့ပူးတွဲကြေညာချက်ထုတ်ပြန်တာမျိုးမရှိပါဘူး။အင်ပြီးတော့ပြောခဲ့ရသူဆာရာကဘီဆန်ဒါစ်ကတော့ထိပ်သီးတွေ့ဆုံမှုတွေဖြစ်မြောက်ရေးဆက်လက်ကြိုးပမ်းနေပြီးတွေ့ဆုံမှုလဲအမေရိကန်ဘက်ကအသိရှိနေတဲ့အကြောင်းပြောဆိုထားတာပါ။တောင်မြောက်ကိုရီးယားနိုင်ငံသားကစစ်မဲ့ဆုံဒေသမှာအမေရိကန်ကိုယ်စားလှယ်ဖွဲ့နဲ့မြောက်ကိုရီးယားတာဝန်ရှိသူတွေတွေ့ဆုံမှုကလည်းအပေါင်းလက္ခဏာဆောင်ပြီးဆက်လက်ဆွေးနွေးသွားဖို့ရှိတဲ့အကြောင်းပြောဆိုထားပါတယ်။စစ်မဲ့ဆုံဒေသကပန်မန်ဂျုံကျွေးရနဲ့ထိပ်သီးတွေ့ဆုံမှုစီစဉ်ထားတဲ့စင်ကာပူနိုင်ငံမှာလည်းတာဝန်ရှိသူတွေကြားဆက်လက်ဆွေးနွေးနေကြပါတယ်။